မူဆန်နဲ့တိတ်မဝဲတဲ့တရားငါးမိုင်ကုန်သွယ်ရေးဆောင်ဖွင့်ပွဲကိုဒီကနေ့မနေ့၈နိုင်ကန်ကနေစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီဖွင့်ပွဲကိုတရုတ်အာဏာပိုင်ချုပ်နဲ့မြန်မာနိုင်ငံကအာဏာပိုင်တွေတက်ရောက်လာကြတယ်လို့မြန်မာကုန်သွယ်တယောက်ကပြောပါတယ်ကုန်သွယ်ရေးဆောင်ဖွင့်ပွဲဒီကုန်သွယ်တရားငါးမိုင်ကုန်သွယ်ရေးဆောင်ဖွင့်ပွဲလို့တက်တာကဝီးရေဝန်ကြီးရဲ့ကျွန်တော်တို့ တယ်ဒါပေမဲ့မင်းညပြောတာပေါ့ဟိုတက်မတက်တော့အတိအကျမသိဘူးနောက်တစ်ခါကွမ်ရှိဒီနယ်ကဧည့်သည်ကုန်တွေက60လောက်ရှိတယ်အဲ့ဒါရင်တော့ယူနေပြီနေကကုန်တွေပေါ့နော်အဲ့ဒါကြီ
းနေဆက်ကမြန်မာကုန်တွေတယောက်ပြောသွားတာပါမွေ့မြူရေးနဲ့ရေလုံငန်းဝင်ကြီးဘုံမှုချုပ်မောင်မောင်သိန်းစီဝိုင်းနဲ့ကုသန်းရောင်းဝယ်ရေးဝင်ကြီးဘုံမှုချုပ်တင်နိုင်သိန်းအရှိမြောက်ပိုင်းတိုင်းမှုဗိုလ်ချုပ်မြင့်လိုက်တို့ပါဝင်တက်ရောက်တယ်လို့နေဆက်ကုံတွေတွေကပြောပါတယ်အခုလိုတရားဝင်ကုံတွေရေးဆောင်ဖွင့်လိုက်ခြင်းအပြင်မြန်မာကုံတွေတွေအတွက်ကောင်းနိုင်ပေမဲ့တရုတ်ကုံတွေတွေဘက်ကတော့အခက်အခဲတွေရှိနိုင်တဲ့အကြောင်းအခုနောက်ကုံတွေကရှင်းပြရမှာ
အဲကျွန်တော်တို့ဘက်ကတော့ကောင်းတယ်ဗျာကျွန်တော်တို့ဒီဗမာပြည်ဘက်ကတော့ကျွန်တော်ပစ္စည်းသူကတော့မရောင်းအောင်ဘူးဆိုတော့ကျွန်တော်ဒီမှာတရုတ်ကိုပြောက်ယူဝယ်ရတာပေါ့တရုတ်ကသူစိတ်ကြိုက်ပစ္စည်းဝယ်ပေါ့ဒီဘက်တော့မရောင်းလို့ဈေးပိုင်တော့အနေမခံဘူးသူတို့ကတော့သူကပေါ့သူတို့ကတော့ဒီလိုသူတို့ကအဟန်တာဖြစ်တယ်လို့သူတို့ထင်တော့သူတို့ကဘာလဲဆိုတော့အခုကလဲတွေ့ကြကြကြတော့အောက်မှာသူကအဲ့ဒီတရုတ်ကုန်တွေကသူတို့ကသူတို့ဆင်းဝယ်တာလေဝယ်ပြီးတော့သူတို့ကသူတို့ပစ္စည်းသူတို့သိတယ်သဘောပေါ့ဒါပေမဲ့ပုံပြပါမှာကြတော့ကျွန်တော်တို့ဘက်ကအဲ့လိုလက်မခံဘူးတရားဟိုနေဆက်ကုန်တွေဆိုမှပဲလာဝယ်တယ်ဆိုတော့သူတို့တို့တော့အဟန်တာဖြစ်ကောင်းဖြစ်မှာပေါ့ကျွန်တော်တို့ဘက်ကတော့ကောင်းတယ်က
မြန်မာကုန်တွေတူရှင်းပြသွားတာပါကုံတော်ရေးဆောင်လုတ်တာကတော့အတော်ကြာနေတာဖြစ်ပြီးအဆောက်အဦတွေမပြီးသေးတာကြောင့်အခုမှဖွင့်ပွဲလုတ်တယ်လို့လဲကုံတယ်ချုပ်ကပြောပါတယ်ကုံတော်ရေးဆောင်မလုတ်ခင်ကမြန်မာနိုင်ငံဘက်ကငရှင်ရေကန်းကအပါဝင်ကုံပစ္စည်းကအတော်များများကတရုတ်နိုင်ငံဘက်ကိုတခါတည်းကားလိုက်မောင်းဝင်ပြီးတော့ရောင်းချခဲ့ကြတာဖြစ်ပါတယ်အခုကုံတော်ရေးဆောင်စနစ်ကျင့်သုံးလာတဲ့အခါမှာတော့တရုတ်နိုင်ငံဘက်ကကုံတယ်တွေမြန်မာနိုင်ငံဘက်တရငါးမိုင်ကုံတော်ရေးဆောင်ကိုလာရောက်ဝယ်ယူရတာဖြစ်ပါတယ်အခုလိုလှုပ်ချင်းအားဖြင့်တရုတ်နိုင်ငံဘက်ကနဲ့နာပုံကိုနောက်ထပ်တရုတ်မြန်မာနယ်စပ်ကမြန်မာကုန်တွေတူကအခုလိုရှင်းပြပါတယ်
ဗမာပြည်ကလာမဲ့ကားတွေကိုပြုတ်ပြီးတော့ပေးမွင်တော့လေသူပေးမွင်တော့တဲ့ခါကျတော့ပြုတ်ကသူ့ဘက်ကပြောမှဆိုကုန်တွေကြီးမှလည်းတော့နှင့်လာလို့ဖြစ်တော့ဘူးသူခွန်တို့ဘာလို့ကိစ္စတွေဘာကြီးမရတော့ဘူးလေအဲ့တခုတည်းနည်းနည်းတော့တက်နာရှိမယ်လို့အခုတော့မှကားတွေဘာကြီးမဝင်တော့ဘူးပဲဒီလိုကတိကဝင်လို့ရှိရင်လည်းသူတရုတ်ကထုတ်တဲ့တွင်းကုန်တော့ဘာကြီးကိုတွင်းမဲ့ကုန်ကားလောက်ပဲ
နေဇက်ကကုံတွေတယောက်ပြောသွားတာပါမြန်မာနိုင်ငံဘက်ကနေဇက်ကုံတွေရေးမှာကုံတွေရေးဆောင်တတ်မှတ်ပြီးဆောင်ရွက်လာပေမဲ့ငွေကြီးသုံးဆွဲတဲ့စနစ်ကတော့အခုထိတတ်မှတ်တဲ့ထားလို့မရသေးပါဘူးအခုလက်ရှိသုံးဆွဲနေတဲ့ငွေကြီးစနစ်နဲ့ပတ်သက်လို့နေဇက်ကုံတွေကြီးတယောက်ကိုမေးမြန်းကြည့်တော့
အဓိကကတော့ကျွန်တော်တို့ကကျန်းနေလေ300ကျည်ရွန်နေလေ300ကျည်ဒေါ်လာနေလေ300ကျည်အဲ့ဒါရန်ကုန်မှာဆိုအဆီဆိုတော့ဒေါ်လာနဲ့ဆိုတာလိုက်ဆိုတော့နောက်ဒီမှာနေဇက်မှာတချို့ပစ္စည်းကြရင်တော့ရွန်ငွေနဲ့လောက်ရတယ်ကြီးတော်တော်များများကြည့်ရတယ်ကျန်းငွေနဲ့လောက်ရတယ်ကျွန်တော်တို့အပီးတွေဟိုတလောကအပီးစေ12မျိုးလောက်ကိုယုံနဲ့လုခိုင်းတယ်လုခိုင်းအဲ့3မျိုးတော့ပြန်ပြီးတော့ကြံ့ငွေပြန်ပြောင်းပြီးတယ်ဒီနေ့ခုမျိုးလောက်ကတော့ကြံလို့အဲ့ဒီပြန်ယုံနဲ့လုရတော့ရှိတယ်ကြံ့ငွေနဲ့ကြံလို့အများကြီးပဲအိုက်တန်းရာကြော်တယ်ဗ
ျနေဇက်ကကုန်တကြီးတယောက်ပြောသွားတာပါအခုကရာတီဘော်တီးနှံတွေဖြစ်တဲ့ဖယဲစီးဇီးဇီးတခွားမွေစတဲ့တတိတွေကိုတရုတ်နိုင်ငံဘက်ကိုတင်ပို့နေကြတယ်လို့နေဇက်ကုံတွေကပြောကြပါတယ်အဲ့ဒီလိုတင်ပို့တဲ့အခါတရုတ်ငွေ3ဆွဲရပုံနဲ့ပတ်သက်ပြီးနောက်ထပ်ကုံတွေတယောက်ကိုမင်းမြန်းရမှာတော့
ဒီတော့ကြက်ကဆင်းတယ်ဟုတ်တယ်ရန်ကတော့ကျွန်တော်ကဒီယူဒီဆောင်ရလို့ရှိရင်ဒီတော့လည်းပြန်ဆောင်ရမယ်တဲ့အပေါ်မှာဒီမှာငွေနဲ့ယူရနဲ့ကွာအမှုပေါ်မှာကုံတွေကမကိုက်နိုင်ဘူး charges ပိုများများတော့မှာဘာလို့ဆိုတော့ကျွန်တော်ကယူရနဲ့ပြန်ဆောင်ရမှာဆိုတော့များတော့မှာပေါ့ဒါကမှမဟုတ်ယူရန်ကတော့ကျွန်တော်တို့ကဒီအပြီးလေးဆက်လာတော့ရှင်းမနေရကိုလုံးလိုက်ရတာပေါ့
နေဇက်ကကုန်တဲ့တယောက်ရှင်းပြသွားတာပါအဲ့ဒီရုံငွေကိုတရုတ်ပစ္စည်းတွေမြန်မာပြည်တွင်းကုန်ဖြစ်ဝယ်ယူတဲ့အခါမှာလဲမြန်မာကုန်တွေတွေအတွက်ဘယ်လိုမှမကိုက်နိုင်ဘူးလို့အခွန်းနာကုန်တွေတယောက်ကပြောပါတယ်ကုန်တွေရေးဆောင်မဖွင့်ခင်မနေ့ကတရုတ်မြန်မာငွေလဲနှုန်းဟာဆိုရင်မြန်မာကျပ်ငွေ100ကို0.639ယွမ်ရှိပါတယ်ဒီကနေ့တော့မြန်မာကျပ်ငွေ100မှာတရုတ်ယွမ်ငွေ0.6ယွမ်ပဲရှိတော့တာကြောင့်မြန်မာကျပ်ငွေထပ်ပြီးကျဆင်းသွားတာဖြစ်ပါတယ်2004ခုနှစ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာဆိုရင်အမေရိကန်ဒေါ်လာတန်ပေါင်း950ရှိခဲ့ပြီးမနစ်ကဇန်နဝါရီလကနေအောက်တိုဘာလအထိအမေရိကန်ဒေါ်လာတန်ပေါင်း930အထိရှိခဲ့တယ်လို့တရုတ်နိုင်ငံဘက်ကအရာရှိတယောက်ကမနစ်ကဒီဇင်ဘာလမှာကျင်းပတဲ့တရုတ်မြန်မာကုန်စည်ပြပွဲဖွင့်ပွဲတစ်ခုမှာပြောဆိုခဲ့ပါတယ်အခုလက်ရှိတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကတော့တရုတ်ငွေစည်းတက်လာတာရဲ့တကြံကာလအချိန်နဲ့တိုက်ဆိုင်နေတာကြောင့်န ကျွန်တော်တို့ပစ္စည်းတွေမရှိတာရဲ့ကြောင့်အဓိကတင်ပို့ကုန်တွေဖြစ်တဲ့ငရှင်ငါစားတဲ့ကုန်ပစ္စည်းတွေရောင်းတဲ့အခါမှာတရုတ်ကုန်တွေတွေနဲ့ပြဿနာတွေမကြာခဏပေါ်ပေါက်လာနိုင်တယ်လို့ကုန်တွေတွေကစိုးရိမ်နေကြောင်းပါခင်ဗျာ။